ဆက်ပြီးတော့မန္တလေးတိုင်းဘက်မှာစိုးရင်စရာဖြစ်လာနေတဲ့ပြည်သူလူထုရဲ့လက်တလောလုံခြုံရေးအခြေအနေအကြောင်းသတင်းကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းထဲမှာမနေ့ကတရက်ထဲမှာတင်ဓမြတိုက်မှုကနှစ်မှုဖြစ်ခဲ့ပါတယ်။ဒီဓမြတိုက်မှုတွေမှာနေကင်းဘက်အခြေအနေမှာဖြစ်ခဲ့တာဆိုပေမဲ့ကျူးလွန်တဲ့သူတွေကိုဖမ်းဆီးရမိတာမရှိသေးပါဘူး။မန္တလေးတိုင်းထဲကလုံခြုံရေးအခြေအနေဘယ်လိုရှိနေပါသလဲ။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မမတဇင်အောင်ကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းချင်းအီတာဇံမြို့နယ်မှာရှိတဲ့ဒေါတော်မုံမီဆိုင်မှာမတ်လ၁၂ရက်မနေ့၆နာရီဝန်းကျင်လောက်ကဓမြတိုက်မှုတစ်ခုဖြစ်ခဲ့ပါတယ်။ကျူးလွန်သူတွေဟာအမျိုးသားနှုတ်ဖြစ်ပြီးတော့ဒေါတော်မုံမီဆိုင်ကအမျိုးသမီးတူကိုတနက်နဲ့ချင်းချောက်ပြီးတော့လက်ဝတ်လက်စားတွေယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးမှာနေကင်းအချိန်နေမှာပါပစ္စည်းလူရတာတွေခက်စိတ်စိတ်ဖြစ်လာနေပြီးတော့လက်နဲ့ပြချင်းချောက်ပြီးတော့ဓမြတိုက်တာတွေလည်းကျူးလွန်လာတယ်လို့ဒေသခံတွေကပြောပါတယ်။ကိုလုံညူကြီးကကိုတိုင်းသားတတိထားနေရတဲ့ကာလဖြစ်တယ်လို့မန္တလေးမြို့ကန်တူကပြောပါတယ
်။မြို့ရဲလုံညူကြီးဆိုတော့ဆွဲလိုက်ဆိုင်ငယ်လေးပေါ်တင်ပြန်သူကိုမြို့လည်းကောင်းနေပါဘူးလူရဲနေတာဆိုတော့ဘယ်လိုပြောရမှန်းမသိဘူး။အခုတော့နေရာတော့လုံညူကြီးပန်းရတော့အရန်ကိုလိုအပ်နေရပေါ့ဟုတ်ပါဘူး။ဒီတော့ကနေနေထားတော့လောလောဆယ်ကတော့ပါသရီစာသရီတော့လာပြီးတော့အများကြီးသတိဝတိရနေတော့သွားလာနေထိုင်ကြရတာပေါ့
မန္တလေးတိုင်းအမရပူရမြို့နယ်မှာလဲမတ်လ၁၂ရက်မနေ့ကနေ့လယ်၁၂နာရီဝန်းကျင်လောက်မှာဓမြတိုက်မှုတစ်ခုဖြစ်ခဲ့တယ်လို့ဒေသခံတွေစီကသိရပါတယ်။ကျူးလွန်သူတွေဟာအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးဖြစ်ပြီးတော့အင်ရှင်အဖွားရဲ့ရွှေတဲ့ပစ္စည်းတွေကိုချင်းချောက်ယူဆောင်သွားတယ်လို့ပြောပါတယ်။မန္တလေးတိုင်းနယ်ကမြို့နယ်တွေမှာစစ်ကောင်စီဘက်ကလူညူရေးကားတွေလှည့်လေတာကိုအခုရက်ပိုင်းထဲမှာတွေ့လာတယ်လို့လည်းဒေသခံနောက်တူကပြောပါတယ
်။ဒီဘက်မှာလူညူရေးကတော့နည်းနည်းတော့တင်းကျပ်ထားတာပေါ့။ညဆိုရင်ကျွန်တော်တို့ဒီတီးမှန်လာကားခွန်းမှာအေးစင်းစစ်တပ်လေးတွေတော့တွေ့ရတယ်ဗျ။ဒီကြီးတော့လုံလုံကြီးပိုင်းတော့သူတို့လုပ်နေတာတော့တွေ့ရပါလေဗျ။ကားတွေကတော့ကျွန်တော်တို့အများဆုံးကတော့ပတ်တာပေါ့။လုံလုံကြီးနေနေကတော့ပတ်လိုက်ပြန်လာလိုက်ပတ်လိုက်ပြန်လာလိုက်အဲ့လိုလေးတွေကြိုးစားကြိုးစားလေးတွေတော့တွေ့ရတယ်ဗျ
။မန္တလေးတိုင်းထဲမှာတခြားဒေသတွေလိုည12နာရီကနေမနက်4နာရီအတွင်းညမထွက်ရအမိန်သတ်မှတ်ထားပါတယ်။ပြည်နယ်နဲ့တိုင်းကိုကမြို့နယ်ပေါင်း48မြို့နယ်မှာမာရှယ်လောစီယူချူရီအာနာသတ်မှတ်ထားပြီးမဲ့အဲ့ဒီထဲမှာမန္တလေးတိုင်းတွေကမြို့နယ်တွေတော့မပါဝင်ပါဘူး။အနာသိန်းကာလမှာလက်နက်ကင်လူညူရေးအဖွဲ့တွေပေါ်ပြည်သူအများစုကအားကိုးမှုယုံနေလာနေတဲ့တချိန်တည်းမှာပဲလူရဲ့ဒူးစရိုက်မှုကျူးလွန်သူတွေပို့ပြီးတော့အတင်းရဲလာတယ်လို့ဒေသခံတွေကပြောပါတယ်ရှင်။